အကြံဖဲမှုတွေတိုးလာနေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအစိုးရနဲ့တာလီဘန်တို့ကြားညှိညာရေးဆွေးနွေးပွဲပြန်ဆနိုင်အောင်တွန်းအားပေးတဲ့အနေနဲ့နိုင်ငံတကာဆွေးနွေးပွဲတစ်ခုကိုကတ္တာနိုင်ငံမှာစတင်ကျင်းပနေပါပြီ။မြေပြင်စစ်ဆင်ရေးတွေတိုးလှုပ်လာတဲ့တာလီဘန်တို့ကနိုင်ငံမြောက်ပိုင်းကွန်နုတ်စ်ပြည်နယ်မြို့တော်ကိုသိမ်းပိုက်လိုက်ချိန်မှာပဲတန်တမာရေးနှီးလန့်တဲ့ဝိုင်းဝန်းဖြည့်ရှင်မှုကြိုးပမ်းနေတာပါ။အခုလိုအကြံဖဲမှုတွေတိုးလာတဲ့အပေါ်ဆိုရင်ကြောင်းအမေရိကန်ပင်တဂွန်စစ်တမ်းချုပ်ပြောခွင့်ရသူဂျွန်ကာဘီကပြောဆိုခဲ့သလိုတာလီဘန်တွေကိုယဉ်ဆိုင်မလားဆိုတာကတော့အာဖဂန်ကောင်းဆောင်မှုအပေါ်မူတည်နေတယ်လို့လည်းပြောပါတယ
် This is their country. These are their military forces. These are their provincial capitals. Their people to defend and it's really going to come down to the leadership that
they have. ဒါဟာအာဖဂန်စစ်ရင်အားတွေဖြစ်သလိုသူတို့ပိုင်ပြည်နယ်မြို့တော်တွေဖြစ်ပါတယ်အခါအကွယ်ပေးရမှာကလည်းသူတို့ပြည်သူတွေပါဒီနေရာမှာခေါင်းဆောင်တွေဖက်ကပွပွလေးလေးရှိကြမလားဆိုတာသူတို့အပေါ်မှာအမှန်တကယ်မူတည်နေပါတယ်လို့ပင်တဂွန်ဌာနချုပ်ပြောခွင့်ရသူဂျွန်ကာဘီကတင်းနယ်လာနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါငြိမ်းချမ်းရေးဆွေးနွေးပွဲဆက်လုပ်ဖို့ဆိုရင်တော့အာဖဂန်သမ္မတအာရှဖ်ဂန်နဲ့အရင်နှုတ်ထွက်ပေးရမယ်ဆိုပြီးတာလီဘန်တို့ကတောင်းဆိုထားပေမဲ့သမ္မတဂန်နီကတော့တိုင်းပြည်ရဲ့အဖွဲ့အစည်းပုံဥပဒေနဲ့ကန့်ညီမှုမရှိတဲ့ဘလို့တောင်းဆိုမှုမျိုးကိုမဆိုမလိုက်လျောနိုင်ဘူးလို့ပြောပါတယ်နိုင်ငံတွေအကြံဖက်မှုတွေတိုးလာတာဟာအမေရိကန်တပ်ဖွဲ့တွေအလင်းအမြန်ရုပ်သိမ်းသွားတာကြောင့်ဖြစ်တယ်ဆိုပြီးသမ္မတဂန်နီကအာဖဂန်လွှတ်တော်မှာတနင်္လာနေ့ကပြစ်တင်ပြောဆိုခဲ့ပါတယ်။အာဖဂန်ဆရာအမေရိကန်အထူးကိုယ်စားလှယ်ဇာလမီခါလီဇတ်ဟာရုရှားတရုတ်နဲ့ပါကစ္စတန်ကအာဖဂန်ဆရာအထူးကိုယ်စားလှယ်တွေနဲ့ပုံထူးနေကြရင်ကတားနိုင်ငံဒိုဟာမြို့မှာတွေ့ဆုံမှာဖြစ်ကြောင်းတီလေးနိုင်ငံရဲ့အတန်းသမားအတိုင်းဝိုင်းက VOA ကိုပြောထားပါတယ်။